ရုရှားရဲ့ကျူးကျော်စစ်ကချိန်မြင့်ဖြစ်နိုင်ခြေပုံများလာတဲ့အတွက်အမေရိကန်ပြည်တော်စုကသူ့ရဲ့တန်တမာအားလုံးနီးပါးလောက်ကိုယူကရိန်းကနေရုပ်သိမ်းခိုင်းလိုက်တယ်လို့မာမိတ်နိုင်ငံများကလည်းယူကရိန်းမှာရှိနေကြတဲ့သူတို့နိုင်ငံသားတွေကိုယူကရိန်းကနေထွက်ခွာကြဖို့ပြောလိုက်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲအပြီး February 20ရက်မတိုင်မီမှာကိုယူကရိန်းကိုလေကြောင်းကတိုက်ခိုက်မှုအပါအဝင်ရုရှားကကျူးကျော်တိုက်ခိုက်လာနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။ယူကရိန်းမြို့တော်ကီးဗ်နဲ့တခြားမြို့တွေကိုသိမ်းပိုက်နိုင်တယ်လို့လည်းဆိုပါတယ်။ဒါကြောင့်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျ၊နယူးဇီလန်၊ဗြိတိန်၊ဂျပန်၊လတ်ဗီးယား၊နော်ဝေး၊နယ်သာလန်နဲ့အစ္စရေးတို့ကယူကရိန်းမှာရှိနေကြတဲ့သူတို့နိုင်ငံသားတွေကိုမြန်နိုင်သမျှအမြန်ဆုံးထွက်ခွာကြဖို့တိုက်တွန်းလိုက်ကြတာပါ။ယူကရိန်းမှာအမေရိကန်တန်ယုံဝန်ထမ်း180ရှိပြီးအစိုးရနဲ့ဆက်သွယ်ရေးအတွက်ပဲဝန်ထမ်းချန်ထားခဲ့မယ်လို့ပြောပါတယ်။ဒါပေမဲ့ပိုလန်နယ်စပ်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတော့အရေးပေါ်အကူအညီပေးကြပေါ်လာခဲ့ရင်ပေးနိုင်ဖို့အတွက်ဆက်လက်ထားရှိမယ်လို့အမေရိကန်ကဆိုပါတယ်။ပိုလန်နိုင်ငံမှာရှိနေပြီးဖြစ်တဲ့အမေရိကန်စစ်သား1,900ကိုနောက်ထပ်3,000နဲ့ထပ်မံအားဖြည့်ဖို့အမေရိကန်စစ်သားတွေကိုစေလွတ်နေတယ်လို့ပင်တဂွန်ကတောက်ချာနေကပြောလိုက်ပါတယ်။ရုရှားပင်လယ်နဲ့ရေတပ်ဖွဲ့ကစစ်သင်္ဘော30ကျော်ဟာခရိုင်းမီးယားကျွန်းဆွယ်နားမှာစစ်ရေးလေ့ကျင့်မှုကိုစတင်လိုက်ကြတယ်လို့RIA သတင်းဌာနကစနေနေ့ကပြောလိုက်ပါတယ်။အဲဒီစစ်သင်္ဘောတွေဟာဆီဗတ်စတိုပေါ်နဲ့နိုဗိုရိုစစ်စစ်ကမ်းတွေကနေထွက်ခွာသွားကြတာပါ။ဒီလိုလေ့ကျင့်တာဟာပုံမှန်ချေပြန့်တဲ့လေ့ကျင့်ရေးရဲ့အစိတ်ပိုင်းတစ်ရပ်သားဖြစ်ပါတယ်လို့ရုရှားကတော့ဆိုပါတယ်။ယူကရိန်းကိုရုရှားကအချိန်မီးတိုက်ခိုက်နိုင်တယ်လို့အနောက်နိုင်ငံတွေကသတိပေးနေတဲ့အချိန်မှာအခုလိုလေ့ကျင့်တာကဖြစ်လာခဲ့တာပါ။ဒါပေမဲ့ယူကရိန်းကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ရုရှားကတော့ပြောနေပါသေးတယ်။ခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းလက်ကနေ2014ခုနှစ်မှာရုရှားကသိမ်းယူခဲ့ပြတာပါ။ဒီလေ့ကျင့်မှုကခရိုင်းမီးယားကျွန်းဆွယ်ကိုကာကွယ်ရေးအတွက်ဖြစ်တယ်လို့ရုရှားကပြောပါတယ်။ဒီလနဲ့လာမယ့်လတွေမှာရေတပ်စစ်ရေးလေ့ကျင့်သားတွေကိုပစိဖိတ်ပုတ်တရားကနေအတ္လန်တစ်ပုတ်တရားအထိလေ့ကျင့်မယ်လို့ပြီးခဲ့တဲ့လတုန်းကရုရှားကကြေညာခဲ့ပါတယ်။အနောက်နိုင်ငံတွေနဲ့ရင်ဆိုင်နေတဲ့အချိန်မှာစစ်အာဏာကိုပြသတာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်